Hello there မိသားစုဝင်များအားလုံးမင်္ဂလာပါအရောက်ချင်းစီတိုင်းကို The City Podcast ကနေပြီးတော့အသစ်တစ်ပတ်ပြန်လည်ကြိုဆိုလိုက်ပါရခင်ဗျာဒီတစ်ပတ် Daily Devotion အစီအစဉ်ကတော့ယခင်ကဟောကြားခဲ့တဲ့နှုတ်ဘတ်တော်များထဲကနေပြီးတော့ highlight လောက်ဆောင်ပေးထားတာပဲဖြစ်ပါတယ်나တော်တာစင်သူညီကောင်မောင်တို့များယနေ့နှုတ်ဘတ်တော်အားဖြင့်ပြန်ပြခြင်းအသစ်ရရှိပါပြီအကြောင်းကျွန်တော်ကလည်းဆုတောင်းလိုက်ပါ
ကန္နာရနဲ့ပတ်သက်တဲ့အရာကိုဓမ္မဟောင်းကျမ်းထဲမှာလည်းမြင်ရတယ်လို့ဓမ္မသစ်ကျမ်းထဲမှာလည်းမြင်ရပါတယ်။အဲ့တော့ဓမ္မဟောင်းကျမ်းထဲမှာဆိုလို့ရှိရင်ကျမတို့ဣသရေလလူမျိုးကိုဒီနေ့ဘုရားသခင်ကအေဂုတ်တုဘီလို့ခေါ်တဲ့အီဂျစ်ကနေပြီးတော့ခါနန်ပြည်ထဲကိုခေါ်ဆောင်ဖို့တဲ့ပြင်ဆင်တဲ့အခါမှာဣသရေလလူမျိုးတွေလုံးဝမဖြစ်မနေလောက်ရတဲ့အရာကကန္နာရကိုဖျက်ရှောက်ရခြင်းဖြစ်တယ်။ကန္နာရအထဲမှာသူတို့ကိုဘုရားကကြီးထွန်းစေတယ်။ကန္နာရအထဲမှာဘုရားသခင်ရဲ့နမိတ်လက္ခဏာဘုရားသခင်ရဲ့တန်နိုင်ခြင်းဘုရားရဲ့နှုတ်ကပတ်တော်တွေအားလုံးကိုကန္နာရအထဲမှာဘုရားကဖွင့်ပြခဲ့တာဖြစ်တယ်။အဲ့တော့ခရိယန်တယောက်ဖြစ်လာပြီဆိုရင်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်နဲ့အရှင်သခင်ဖြစ်ယုံကြည်လက်ခံလိုက်ပြီဆိုတော့ ਨੇ သင်ကအဂုတုဘီလိုခေါ်တဲ့အီဂျစ်ကနေပြီးတော့ယန်သူရဲ့လက်ထဲကနေယန်သူရဲ့နိုင်ငံထဲကနေမောင်မိုက်တကိုယ်ထဲကနေထွက်လာတဲ့အတူတူပဲအဲ့မဲ့ယင်းချင်းမင်္ဂလာခံယူပြီးသွားပြီးတော့ယေရှုခရစ်တော်ကိုယုံကြည်လက်ခံပြီးတာလောက်နဲ့ဘုရားကသင်ကိုအဲ့ဒီနေရာမှာအဆုံးမသက်သွားစီဘူးအာမင်အဲ့တော့လုကာခရစ်အခန်းကြီး၄ကိုပြန်ကြည့်လိုက်မယ်ဆိုရင်ယေရှုခရစ်တော်ဟာတဲ့သူ့ရဲ့အမှုတော်ဆောင်ခြင်းမလာခင်အယုံဆုံးယေရှုခရစ်တော်ကဘသူစီကိုသွားလဲဆိုတော့ဗတ္တိဇံဆရာယောဟန်စီကိုသွားတယ်ယေရှုခရစ်တော်ကဘာလို့ဆိုတော့နှစ်ချင်းမင်္ဂလာကိုရေထဲမှာနော်ခံယူတယ်ယော်ဒန်မြစ်မှာခံယူပြီးတော့ရေထဲကနေပေါ်ထွက်လာတဲ့အခါမှာသရှင်သောဝိညာဉ်တော်ကယေရှုခရစ်တော်ရဲ့အပေါ်မှာဂျိုးငှက်ကဲ့သို့ဆင်းသက်တယ်ဆိုတဲ့အရာကိုနှုတ်ကပတ်တော်ထဲမှာဖော်ပြထားတယ်အဲ့တော့ပြီးသွားတယ်မပြီးဘူးသရှင်သောဝိညာဉ်တော်ဘုရားကယေရှုကိုဘယ်ထဲကိုခေါ်ဆောင်တယ်လဲဆိုတော့လိုက်ပြောပါအောင်တော်အယက်တော်ရလို့ပြောတဲ့အခါမှာကျွန်တော်တို့ထင်ထားတဲ့တော်ကိုပြောနေတာမဟုတ်ဘူးเนาะကျွန်တော်တို့ရဲ့တော်ကစပါးကင်းနေနဲ့စိမ့်လန်းနေတယ်ကျွန်တော်တို့ရဲ့တော်ကတခါတဲ့တစ်ပင်ပန်းမှန်လေးတွေနဲ့ဟာကျင်းငက်အတန်လေးတွေနဲ့တာတာရရဖြစ်နေပေမဲ့အခုဒီနေ့နှုတ်ကပတ်တော်ထဲမှာပြောထားတဲ့တော်ရဲ့ဆိုတာ wilderness တနည်းအားဖြင့်ဂန္ဓာရကိုပြောနေခြင်းဖြစ်တယ်ချောက်သွေးတဲ့အရက်ကိုပြောခြင်းဖြစ်တယ်အန်တရဲ့သိပ်ပေါ်တဲ့အရက်ဖြစ်တယ်မွေစိုးကင်မီကောက်မဆတကယ့်ကိုအစာအဟာရခေါင်းပါတဲ့အရက်ဖြစ်တယ်ဆိုတော့အဲ့ဒီနေရာကိုနော်ဖြတ်တန်းခိုင်းတယ်ဘသူကဥဆောင်သွားလဲဆိုတော့တန်ရှင်သောဝိညာဉ်တော်ဘုရားကနော်ခေါ်ဆောင်ပေးခဲ့တာဖြစ်တယ်အဲ့တော့ကျမတို့ယုံကြည်သူတယောက်ဖြစ်လာပြီဆိုရင်ဂန္ဓာရလို့ခေါ်တဲ့နော်စစ်စေးတဲ့အရက်ကျမတို့ကိုတကယ့်ကိုတိဆောက်ပေးတဲ့အရက်တွန်တင်ပေးတဲ့အရက်ဆိုတာရှိတယ်အဲ့ဒီအရက်ကိုဖြတ်ဖို့ရန်အတွက်ဒီနေ့ဝိညာဉ်တော်ဘုရားကကျမတို့တယောက်ချင်းစတိုင်းကိုဥဆောင်ပေးတယ်ဆိုတဲ့အရာကိုရှင်းဥစွာကျမတို့နားလည်ဖို့ရန်အတွက်ဖြစ်တယ်အဲ့တော့ကန္တန်ရလို့ပြောပြီဆိုလို့ရှိရင်เนาะအယုံဆုံးနားလည်ရမယ့်အရာတစ်ခုကဒီအရာကတသက်လုံးနေရမယ့်အမြဲတမ်းနေရမယ့်နေရာမဟုတ်ဘူးဒါလေးကိုသတိထားစေချင်တယ်ကန္တန်ရလို့ပြောပြီဆိုရင်ယုံကြည်သူတွေမဖြစ်မနေဖြစ်ရမယ့်နေရာဖြစ်ပေမယ့်အဲ့ဒီနေရာမှာဘုရားကံတင့်ကိုအမြဲတမ်း stuck မဖြစ်စေခြင်းမူတနည်းအားဖြင့်အဲ့ဒီနေရာမှာတင့်ကိုတောထဲမှာတက်ဝဲလေနေတဲ့အတ္တတာဘုရားမဖြစ်စေခြင်းမူဣသရေလလူမျိုးတွေအသက်တာကိုပြန်ကြည့်လိုက်မယ်ဆိုဒီကန္နာရကိုဖျက်တဲ့အခါမှာဖခင်ကရက်40လောက်နဲ့သူကနော်ဒီခီးစဉ်ကိုပြီးသွားပြီးတော့မှသူတို့ရောက်ရမယ်ခါနန်ပြည်ကိုဖခင်ကရောက်စေချင်တာပါဒါပေမဲ့အဲ့ဒီကန္နာရတဲမှာသူတို့ကဘာလုပ်ကြလဲဆိုတော့ဖခင်စကားကိုညှဉ်းဆန်ကြတယ်ပုံကန်ကြတယ်ဖခင်ပေးတဲ့ခေါင်းဆောင်ကိုအပြစ်တင်တယ်ဖခင်ပေးတဲ့ခေါင်းဆောင်ကိုဂုံပြူခြင်းစရာမရှိဘူးအဲ့တော့ဖခင်ကသူတို့ကိုခါနန်ပြည်ကိုခေါ်ဆောင်မယ်လို့ပြောတဲ့အခါမှာဘုရားကိုယုံကြည်ခြင်းမရှိကြဘူး။အဲ့တော့ဘုရားကပါလို့လဲဆိုတနှစ်တိုးပေးလိုက်တယ်။အဲ့တော့ဂန္ဓာရတဲမှာအမှန်တော့ရက်တိုးနဲ့ပြီးသွားမယ်ကိစ္စမှာတနှစ်တိုးလာတယ်။ကျန်းစာတေချာပြန်ဖတ်ကြည့်ပါ။ဒါပေမဲ့သူတို့ကအထဲတဲမှာထပ်ပြီးတော့တိုးပွားလာတဲ့အရာကပါလို့ဆိုတော့ဘုရားကိုနားမထောင်ဘဲနဲ့စန့်ကျင်တဲ့အရာတွေပို့ပို့လောက်လာတဲ့အခါမှာဂန္ဓာရတဲမှာနှစ်40ဖြစ်သွားတယ်။အမနော်ရ40နဲ့ပြရမယ့်ကိစ္စမှာနှစ်40တိဖြစ်သွားတယ်အဲ့တော့ဒီနေရာမှာနားလည်ရမယ့်အရာတစ်ခုရှိတယ်တိတ်ရေးကြည့်ပါတယ်ဖယားခင်ကကျမတို့အတွက်ပြင်ဆင်ထားတဲ့ကန္နာရကိုရက်ကိုမလျှော့ဘူးဒါပေမဲ့အဲ့ကန္နာရထဲမှာသင်ဖြတ်တန်းနေတဲ့အခါမှာဖယားစကားကိုနားထောင်ခြင်းမရှိဘူးဖယားရဲ့အလိုတော်ထဲမှာသင်မသွားတတ်ဘူးဆိုရင်တော့ရက်တိုးလာနိုင်စရာအကြောင်းရှိတယ်နှစ်တိုးလာနိုင်စရာအကြောင်းရှိတယ်ကဲဒီတည်းမှာမိသားစုမင်းများကန္နာရတဲ့မှာကျွန်တော်ကတော့အားရပါရအကြာကြီးပဲတစ်သက်လုံးဖြတ်တန်းကျင်ပါတယ်ဆိုရင်မိသားစုမင်းနေရှိကြလားမရှိဘူးဒါဆိုလို့ရှိရင်ကျမတို့အသက်တာထဲမှာတော့ကန္နာရတဲ့ကိုဖြတ်လျှောက်ရတဲ့အခါမှာဘယ်လိုပုံစံနဲ့ဖြတ်လျှောက်မလဲဆိုတဲ့အရာကိုသိဖို့အတွက်အရေးကြီးတယ် အဲ့တော့ကနာရတဲ့ကိုရောက်ပြီဆိုရင်ဘုရားသခင်စက်တဲ့အရာနှစ်ခုရှိတယ်။သင်ရဲ့နှလုံးသားနဲ့သင်ရဲ့အပြုတ်မှုဖြစ်တယ်။သိရကြီးတယ်နော်။ဒါကြောင့်မို့ဒီနေ့မှာအခုတချို့ချို့သောသူတွေဟာကျွန်တော်ကကနာရရောက်ကောရောက်လို့လားကျွန်တော်အစ်မဘာတွေပြောနေရလဲနော်။ဝိညာဉ်ရပိုင်းဆမ်းမှာကနာရရောက်နေဆိုရရကဘာလဲဆိုရရကိုသိချင်တဲ့သူတွေအတွက်နော်ဒီနေ့ကျွန်မနှုတ်ကပတ်တော်လေးနဲ့ရှင်းပြမှာဖြစ်တဲ့အရင်ဆုံးကျွန်တော်တို့ဒေသနာကျမ်းခန်းကြီး3ခန်းငယ်1ကိုတူတူကဖတ်ရအောင်။ဒေသနာကျမ်းအခန်းကြီး3အခန်းငယ်1နှုတ်ကပတ်တော်ကိုတွေ့မယ်ဆိုတူတူကအတန်ကိုလှင့်လက်ဖတ်ရအောင်ခသိန်းတော်အမှုရာတို့သည်မိမိတို့အချိန်ရှိမိုးကောင်းကင်အောင်၌ကြံစီသည်မအသီးသီးတို့ကိုပြုရသောအချိန်ရှိအဲ့တော့တမန်ကျမ်းစာထဲမှာရေးထားတဲ့အရာကကျမတို့ဒီလောကမှာအသက်ရှင်တဲ့အခါမှာတဲ့ season time တနည်းအားဖြင့်မတူညီတဲ့အချိန်ကာလကိုဖက်တန်းသွားလာဖွင့်တဲ့ဘုရားသခင်ကတဲ့ purpose တို့တင်ကြံစီထားပြီးသားဖြစ်တယ်ဒီမိုးကောင်းကင်အောင်မှာကျမတို့အသက်ရှင်တဲ့အခါအဲ့တော့တခါတည်းကျမတို့ကစဉ်းစားတတ်ကြတယ်ငါတို့ကဒီလိုပဲအသက်ရှင်တယ်ငါတို့ကဒီလိုပဲပြောတယ်ငါကဒီလိုပဲလုပ်တာကိုငါကြိုက်တယ်ဒါကြောင့်မလို့ဘေးအခြေအနေပဲလာလာငါဒီပုံစံအတိုင်းတုံ့ပြန်မယ်လို့เนาะကျမတို့တယူတန်လေးရှိတဲ့ညီကောင်မမတချို့ရှိတယ်ဒါပေမဲ့ဖယံကခင်ကကျမတို့ကိုမတူညီတဲ့စီစဉ်လို့ခေါ်တဲ့เนาะဝိညာဉ်ပိုင်းဆိုင်ရာယာတိဥတုတွေကိုဖျက်တမ်းခိုင်းတဲ့အခါမှာမတူညီတဲ့ပုံစံနဲ့ကျမတို့တုံ့ပြန်တက်ဖွဲ့တဲ့အရေးကြီးတယ်အဲ့ဒါကိုဉာဏ်ပညာလို့လည်းခေါ်တယ်ဆိုပါဆိုကျမတို့ကနေနွေယာတိမှာအနွေးတဲ့အထူးကြီးမဝတ်ကြပါဘူးဒါပေမဲ့မိုးရသည်တို့စောင်းရသည်တို့ရောက်လာပြီဆိုရင်ကျမတို့ရဲ့ဝတ်ပုံစားပုံတွေကိုကျမတို့ပြောင်းတယ်နေပုံထိုင်ပုံတွေကိုကျမတို့ပြောင်းတယ်အဲ့ဒီလိုပဲဝိညာဉ်ပိုင်းဆိုင်ရာမှာလည်းကျမတို့ကဖျားပြစ်စင်ထားတဲ့မတူညီတဲ့အချိန်ကာလကိုကျမတို့ဖျက်သန်းရတဲ့အခါမှာမတူညီတဲ့ပုံစံနဲ့ဖျားရဲ့နော်ရှိစေတဲ့ဖျက်သန်းစေတဲ့အချိန်ကာလကိုကျမတို့တုံ့ပြန်တက်ဖွင့်တဲ့အရေးကြီးပါအဲ့တော့ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်နော်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုပါစို့ဒီမှာအမှုတော်ဆောင်ချိုးရှိရယ်ဆိုပါစို့လူငယ်တွေဟာကျွန်တော်ကျမကဘုရားသခင်နဲ့ပတ်သက်လိုက်ကျွန်တော်ကျမအရင်စိတ်အားကြီးတယ်။ဟာကောင်းလား။စိတ်အားကြီးတာကောင်းလား။ကောင်းတယ်။ဟာကျွန်တော်ကဘုရားနဲ့ပတ်သက်လာလို့ရှင်နှစ်ခါမစင်းစားကျွန်တော်ကချက်ချင်းလှုပ်တာ။ကျမကချက်ချင်းလှုပ်တာကောင်းလား။ကောင်းလား။ဒါပေမဲ့အမြဲတမ်းမကောင်းဘူး။စိတ်အားကြီးခြင်းဆိုရင်နေရာမှန်ချတတ်ရတယ်။လူအဲ့စိတ်အားကြီးခြင်းကတခါတည်းကျမတို့အသက်တာထဲမှာလဲပြိုသွားစရာအကြောင်းလည်းရှိတတ်တယ်။ဒီလိုပြောလို့စိတ်အားကြီးခြင်းမကောင်းဘူးလို့တော့ပြောတာမဟုတ်ဘူး။သို့တော်တခါတလေမှာတချို့တချို့တော့အချိန်နိုင်တွေမှာကျမတို့ကစိတ်အားကြီးခြင်းနဲ့ဒီအချိန်ကာလကိုဖျက်ရတာမဟုတ်ဘဲနဲ့စိတ်ရှည်ခြင်းနဲ့ဖျက်ရတာလည်းရှိတယ်။ဒါကြောင့်မို့ဒီနေ့ဘုရားသခင်ကဘာပြောထားလဲဆိုတော့သူပြင်ဆင်ထားတဲ့အချိန်နိုင်မှာကျမတို့ကဉာဏ်ပညာရှိစွာနဲ့ဖျက်သန်းနိုင်ဖို့အတွက်ဘုရားသခင်ကကျမတို့ကိုနှုတ်ကပတ်တော်ထဲမှာအတိအလင်းဖော်ပြထားတယ်။အဲ့တော့လုကာခန်းကြီး7အခန်းငယ်54ကနေ56ကိုကြည့်လိုက်မယ်ဆိုရင်ယေရှုခရစ်တော်ကပါရိရှဲတွေကိုပြင်းပြင်းထန်ထန်ပြောထားတဲ့အရာတခုရှိတယ်။ပါရိရှဲတွေနဲ့မင်းတို့ကအနောက်ဘက်ကနေပြီးတော့တိမ်အမဲကြီးတွေတက်လာပြီဆိုတာကတိမ်တွေတက်လာပြီဆိုမိုးရွာတော့မယ်ဆိုတဲ့အရာကိုမင်းတို့ပိုင်းခြားပြီးတော့သိနိုင်တယ်။တောင်ဘက်ကနေလေတွေလာပြီဆိုလို့ရှိရင်နေပြူတော့မယ်ဆိုတဲ့အရာကိုမင်းတို့သိကြတယ်။မိုးကောင်းကင်နဲ့ဆိုင်တဲ့အရာမြေကြီးနဲ့ဆိုင်တဲ့အရာကိုကာလအချိန်တိုင်းကို discern မင်းတို့ပိုင်းချပြီးတော့နားလည်ပေးမယ်တဲ့ဒါလေးရေးကြည့်ရနော်အခုငါရှိနေတဲ့အချိန်ကာလကိုမင်းတို့ပိုင်းချပြီးတော့နားမလည်နိုင်တဲ့အတွက်ကြောင့်မလို့ယေရှုခရစ်တော်ကိုပါရိရှဲတွေကကြမ်းတက်ပုပ်ကိုတွေကလက်မခံနိုင်ကြဘူးကြည့်နော်အဲ့တော့ဒီရန်ကဘာကိုသွားပြောတာလဲဆိုတော့မတူညီတဲ့အချိန်ကာလမှာမတူညီတဲ့ဖွင့်ပြချက်ဆိုတော့ကျမတို့ယုံကြည်သူတယောက်ချင်းဆိုင်တဲ့ဘုရားသခင်ပြင်ဆင်ထားတယ်အဲ့ဒီဖွင့်ပြချက်ကိုကျမတို့ကရမှသာလေအဲ့ဒီဉာဏ်ပညာကိုကျမတို့ကရမှသာလေဘုရားသခင်ကျမတို့ကိုဖျက်သန်းစေတဲ့ဂန္ဓာရထဲမှာဘလို့အသက်ရှင်ရမလဲဆိုတဲ့အရာကိုကျမတို့သဘောပေါက်မှာဖြစ်တယ်။ဤဒီလလူမျိုးတွေကဂန္ဓာရထဲမှာဖျက်သန်းတဲ့အခါမှာတချို့တချို့သောနေရာမှာတော့တကယ့်ကိုရေခေါင်းပါတဲ့နေရာရှိတယ်။ရေခေါင်းပါတဲ့နေရာတော့မှတချို့သောနေရာမှာအဲ့ဒီရေတွင်းကိုကြည့်ပြီးသချင်းဆွာတာရှိတယ်။တချို့သောနေရာမှာကြောက်တုံးကိုအမိန့်ပေးရတာရှိတယ်။တချို့သောနေရာမှာကြောက်တုံးကိုရိုက်ရတာရှိတယ်။တူညီသလားမတူညီဘူးဒါကြောင့်မလို့ကျမတို့အနေနဲ့တခါတလေကျမတို့ကဝိညာဉ်ရေးနဲ့ပတ်သက်လာပြီဆိုရှင်အားလုံးကိုဖော်မြူလာတစ်ခုနဲ့ချလို့မရအောင်ဆိုလိုတဲ့ရကငါကငငယ်တော့ကဒီလိုပုံစံမဲ့သိလာတာဆိုရဲဘာသာရေးနဲ့ဆိုင်တဲ့အတွေးခေါ်ကိုကျမတို့ဖျက်တောက်ဖို့အတွက်အရေးကြီးတယ်တရှင်တော်ဝိညာဉ်တော်ဖခင်ကကျမတို့ကိုတစ်ဆင့်ပြီးတစ်ဆင့်မတူညီတဲ့ပုံစံနဲ့ကျမတို့ကိုဦးဆောင်ပေးခြင်းနဲ့ကျမတို့ဘက်ကလောမဲ့ရကဖခင်ရဲ့ဖွင့်ပြခြင်းကိုခံယူမဲ့ဆိုရင်ဒီနေ့ကျမတို့အသင်တော်နောက်ဆုံးသောကာလမှာပင်နေရပဲရရောက်ကျမတို့ဟာဉာဏ်ပညာနဲ့ကြော်လွမ်းနိုင်သောအခွင့်ကိုဘုရားရှင်ပေးမှာဖြစ်တယ်။ဟာလေလုယာ။ဘုရားရှင်ဘုန်းကြီးမင်္ဂလာရှိပါစေ။ အာမင
်ဒီအစီအစဉ်လေးအပြင်တင်းရဲ့အသက်တာမှာကောင်းချီးဖြစ်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ် YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဘူးဒါအပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်ခင်ဗျာ The City Podcast ကိုနားထောင်တိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ